Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ9ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းလိုမီတာ16 19နဲ့25တို့ကနေဖိုင်းယူနိုင်ပါရှင်။ကျွန်မခွန်ညိုပါရှင်။အခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ Hurricane Irma ရဲ့ဗိုလ်ချဲဟာဒိုမိနီကန်သမ္မတနိုင်ငံကိုဖြတ်သန်းနေပြီးပြင်းအားအဆင့်5ရှိတဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနေတယ်လို့လည်းခန့်မှန်းထားကြပါတယ်။ရခိုင်ပြည်နယ်ကအခြေအနေပတ်သက်လို့စိုးရိမ်မကင်ဖြစ်ရတဲ့အကြောင်း American Congress တို့တော့ထိတ်တန့်တောင်းရှိသူတွေကပြောလိုက်တယ်လို့သမ္မတအင်ဂျီတော်ကလည်းအနိကဆောက်ကျင်နေကြောင်းပြောနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့သူကြီးညာပေးသွားမှာပါ
။အခုညနေပိုင်းနားဆင်ရမယ့်သတင်းစာမားတွေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာသတင်းနှစ်ပတ်နီးပါးမတိမငင်ဖြစ်နေတဲ့အခြေအနေဘယ်လိုရှိနေပြီလဲဆိုတာ
လူညီရတော့ကျွန်တော်တို့ဖိထုတ်နိုင်ပါပြီ။ဘင်္ဂလီကတော့ဒါတော့သူတို့အိမ်ကိုဆုပြီးတော့နော်ဟိုခက်ပြေးနေတဲ့ကိစ္စကြီး။အဲနောက်ကတော့မိသားစုနေပြီးတော့နော
က်ကတခိုင်းပြည်နဲ့အစိုးရအဖွဲ့အတွင်းရေးမှူးရဲ့ပြောပြချက်နဲ့ဒူနာဆရာဖို့ရှိသလိုကုလသမဂ္ဂအဖွဲ့ရဲ့ခံမှန်းချက်အရရခိုင်ပြည်နယ်အတွင်းအကြိုင်းဖက်တိုက်ခိုက်ခံရမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသူကတသိန်းခွဲနီးပါးရှိပြီလို့ဆိုပါတယ်။နိုင်ငံတကာသတင်းစာတွေထဲမှာတော့အမေရိကန်တန်းမှာတရားမဝင်နေထိုင်နေကြတဲ့လူငယ်8သိန်းဝန်းကျင်ကိုနေရာရင်းတက်မပို့ဘဲပညာသင်ခွင့်ပေးထားတဲ့အရင်အစိုးရလက်ထက်ကအစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကပယ်ပြတ်လိုက်ပါတယ်။ဒီလိုသတင်းစာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြကြပါမယ်ရှင်။
Hurricane Irma ရဲ့ဗိုလ်ချဲဟာဒိုမိနီကန်သမ္မတနိုင်ငံကိုဖြတ်သန်းနေပြီးပြင်းအားဆင့်5ရှိတဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနေကြောင်းမိုးလေဝသပညာရှင်တွေခန့်မှန်းနေကြပါတယ်။မုန်တိုင်းဗိုလ်ချဲဟာဒိုမိနီကန်ကမ်းရိုးတန်းကိုကျော်လွန်သွားပြီးဖြစ်ပေမဲ့လေပြင်းမုန်တိုင်းနဲ့မိုးသီးထန်မှုတွေဟာအသက်အန္တရာယ်ပေးနေတဲ့နောက်တဲ့အထိစိုးရိမ်စရာအခြေအနေမှာရှိအောင်မယ်လို့ American News of Hurricane မုန်တိုင်းဌာနကပြောဆိုထားတာပါ။တနအီကိုအပြင်းထန်ဆုံးလီတန်နှုန်း295ကီလိုမီတာနှုန်းနဲ့ဖြတ်သန်းတက်ခတ်ခဲ့တဲ့အာမာဟာရီကိန်းကြောင့်ဘာဘူးလာကျွန်းမှာအ ਨੇ ဆုံးလူတူးသေဆုံးပြီးစိန့်မာတင်ကျွန်းမှာတော့လူရှိဦးသေဆုံးသွားခဲ့တာပါ။မုန်တိုင်းကနောက်ရက်အနေငယ်တွင်ပြင်းအားဆင့်၄ကနေ၅ထိဆက်လက်ပြင်းထန်နေမှာဖြစ်ကြောင်းလည်းအမေရိကန်ဟာရီကိန်းမုန်တိုင်းဌာနကပြောပါရယ်။ပြင်သစ်ပြည်ထောင်ဝန်ကြီးဂျက်ကော်လမ်ကတော့ပြင်သစ်နဲ့ဒက်စ်တန်ငန်တို့ကပိုက်ဆိုင်တဲ့စိန့်မာတင်ကျွန်းမှာသေဆုံးသူရေတတွန်းလာနေကြောင်းပြောဆိုထားတာပါ။ဒါချစ်ဆိုးရတောင်ရှိသူတွေကတော့ထိခဲ့သေဆုံးမှုတွေနဲ့ပတ်သက်လို့ဒိနေမရသေးကြောင်းပြောပေမဲ့လေရင်ဝင်းနဲ့စိတ်ကန်းအပါဝင်ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ရှိခဲ့ကြောင်းပြောဆိုထားပါတယ်။ညပိုင်းမှာမုန်တိုင်းဖြတ်တန်းခဲ့တဲ့အမေရိကန်ပိုင်ပေါ်တိုရီကိုမှာတော့လူတန်းလောက်ကိစ္စမီးတွေပြတ်တောက်နေပြီးမိပုံမှန်ပြန်ရဖို့6လလောက်အချိန်ရွေးနိုင်တယ်လို့လည်းလက်စစ်ကုမ္ပဏီကခံမှန်းထားပါတယ်။သမတ်တော်နဲ့ထရန့်ကတော့ဗနာရေးချက်တဲ့ကြောင့်ခြေကန်ဆော့အုံတွေကိုထိသိမ့်နိုင်မှုကြိုးပမ်းနေရတဲ့ပေါ်တိုရီကိုကျွန်းမှာအရေးပေါ်ခြေနေကြီးညာထားပါတယ်
။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန့်သတ်မှုကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ပိတ်ဆို့တံခတ်မှုတွေတိုးလုပ်မယ်ဆိုရင်တရုတ်နိုင်ငံအနေနဲ့ထောက်ခံပေးမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကထုတ်ပြောလိုက်ပါတယ်။ဒါပေမဲ့လည်းတံခတ်အရေးယူပြီးဖိအားပေးနေတဲ့တခြားတစ်ဖက်မှာလည်းတွစ်ဆုံဆွေးနွေးအဖြစ်ရှာမဲ့လမ်းကြောင်းကိုကျင့်သုံးတင်ကြောင်းဘီဂျင်းမြို့တော်မှာဒီနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံသားရဲ့ဝန်ကြီးဝရရီကအလေးပေးပြောကြားလိုက်တာပါ။အခုလိုတံခတ်မှုအဖြစ်တွေတိုးချမှတ်တာကြောင့်ကိုရီးယားကျွမ်းဆွေမှာတင်းမာမှုတွေအနည်းငယ်သာလျှော့ချနိုင်မယ်လို့မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမဟာမိတ်နဲ့ကုန်သွယ်ဘက်ဖြစ်တဲ့တရုတ်နိုင်ငံကထုတ်ပြောထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားပေါ်စီးရီးယားအရေးယူမဲ့အလားအလာနဲ့ပတ်သက်လို့အခြေအနေကိုစောင့်ကြည့်ရမှာဖြစ်ပြီးစီးရီးယားအရေးယူမဲ့ကိစ္စကပထမရွေးချယ်မဲ့နည်းလမ်းမဟုတ်ဘူးလို့မနေ့ကသတင်းတောက်တရမေးမြန်းချက်ကိုပြန်ဖြေခဲ့ပါတယ်။တရုတ်သမ္မတရှီဂျင်းပင်နဲ့တယ်လီဖုန်းဆက်သွယ်စကားပြောပြီးနောက်သမ္မတအင်ဗီရောမှာမစ္စတာထရမ့်ကအခုလိုပြောကြားလိုက်တာပါ။သမ္မတရှီနဲ့မြောက်ကိုရီးယားရဲ့ဆွေးနွေးခဲ့သလားလို့ VOA သတင်းတောက်ကမေးရမှာတော့မြောက်ကိုရီးယားကိစ္စအတွက်သမ္မတရှီအနေနဲ့တခုခုလုပ်လို့ကြောင်းဒါပေမဲ့သူ့အနေနဲ့လုံနိုင်စွမ်းရှိမရှိဆိုတာကိုတော့မသိသေးကြောင်းသမ္မတထရမ့်ကပြန်ဖြေခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတယူကော့ဖို့တဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာရုရှားနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိခဲ့တဲ့အကြောင်း Facebook Internet လူမှုကွန်ရက်ကထုတ်ဖော်ပြောဆိုလိုက်ပါတယ် Facebook ရဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးမှုတွေအတွင်း Facebook ပေါ်ကနိုင်ငံရေးကြော်ညာစာထောင်ပေါင်းများစွာကိုဖန်တီးခဲ့တဲ့အကောင့်တွေစာမျက်နှာတွေဟာရုရှားနိုင်ငံနဲ့ဆက်နွယ်နေတာကိုတွေ့ခဲ့ကြတာပါ Facebook ရဲ့ဖော်ထုတ်မှုကြောင့်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတယူကော့ဖို့မှာရုရှားကဂျာဝန်ဆွတ်ပတ်မှုပေါ်စိုးရိမ်မကင်းမှုတွေလည်းပုံမှုကြီးထွားလာခဲ့ပါတယ်ကြော်ညာတွေအတွက်ဒေါ်လာ3သိန်းလောက်အကုန်ကျခံတုံးဆွတ်ခဲ့တဲ့ Facebook အကောင့်တွေဟာရုရှားဆိုးရလူလာတဲ့သဘောထားမြင်နေအကောင့်လာအောင်အကောင့်တူတွေတုံးပြီးလုတ်တဲ့နေရာမှာလူစီများတဲ့ ရုရှားနိုင်ငံဆက်ပြီးတာစပမျိုးအခြေစိုက်ဖွဲ့စည်းတစ်ခုနဲ့ဆက်နွယ်နေတာတွေ့ခဲ့ကြရတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအစိုးရစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလဲ Facebook ကုမ္ပဏီကပြောပါတယ်။နောက်တစ်လုံးမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့အကြောင်းနဲ့စုပတ်မှုတွေသမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တွေနဲ့ဆက်နွယ်ပတ်သက်မှုတွေရှိမရှိဆိုတာတွေကိုပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကြီးကရောရောဘတ်မူလာကိုအထူးစုံစမ်းစစ်ဆေးမှုဖြစ်ခန့်ပြီးစုံစမ်းပေါ်ထွက်ဖို့ကြိုးပမ်းနေပါတယ်။
မြောက်ကိုရီးယားရဲ့ပိုပြင်းထန်လာတဲ့ချင်းချောက်မှုတွေကနေကာကွယ်ဖို့တောင်ကိုရီးယားရွာတစ်ခုမှာ THAAD ထားလို့အစင်အတူကောက်ခေါ်တဲ့အစင်မြင့်ဒုံခွင်းစနစ်အမေရိကန်ဘက်ကနေတက်ဆင်ပေးမှာကိုဆန့်ကျင်ဆန္ဒပြတဲ့ရာသားတွေနဲ့လုံခြုံရေးရဲတွေထိတ်တဲ့ရင်ဆိုင်တိုးခဲ့ကြပါတယ်။ထပ်ဒုံခွင်းဒုံစနစ်တက်ဆင်ထားတဲ့ကောက်ကွင်းဟောင်းသွားရလမ်းကိုပိတ်ဆို့ဆန္ဒပြနေသူရာပေါင်းများစွာကိုဖယ်ရှားဖို့ထောင်တွေနဲ့ချီတဲ့လုံခြုံရေးရဲတွေပို့ပေးခဲ့ရမှာအခုလိုထိတ်တဲ့ရင်ဆိုင်မှုဖြစ်ခဲ့ရတာပါဒီရင်ဆိုင်တက်ခိုက်မှုတွင်ရဲ6ဦးပါဝင်လူပေါင်း38ဦးဒဏ်ရာရကြတယ်လို့စုံကျူးရွာအာနာပိုင်ဒူးကဒီနေ့ထုတ်ပြောလိုက်ပါတယ်တကယ်တော့ထပ်ဒုံခွင်းဒုံရဲ့ရေဒါစနစ်ဟာပြင်းထန်လာကြောင်းလူတွေရဲ့စစ်မှန်ရေးကိုထိခိုက်နိုင်တယ်ဆိုတဲ့ကောလာဟလတွေအပေါ်စိုးရင်ကြတယ်လို့မြောက်ကိုရီးယားဘက်ကပြစ်မှတ်ထားတက်ခိုက်လာနိုင်ရေးရှိတဲ့ပေါ်မှာစိုးရင်ပြီးစုံကျူးဒေသခံတွေကအခုလိုဆန္ဒပြကြတာပါမြောက်ကိုရီးယားဘက်ကပိုဆိုးဝါးလာတဲ့ချင်းချောက်မှုတွေကိုတုံ့ပြန်ဖို့အတွက်ထပ်ဒုံခွင်းစနစ်တက်ဆင်တာပေါ့မဖြစ်မနေလိုအပ်နေတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြောထားပါတယ်ခင်ဗျာ
UAVE ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမေဂန်တန်မြန်မာပိုင်းစီစဉ်ရဲ့ကျသာပင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မကြာခင်ငါဆက်လို့အကျံပတ်မှုတွေကြောပြန်ကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအမေရိကန်ကွန်ဂရက်ဆီတော်ထိတ်တန့်တာဝန်ရှိသူတွေကပြောလိုက်တယ်လို့သမ္မတအင်ဗျူတော်ကလည်းအနည်းကဆောင့်ကြည့်နေကြောင်းပြောလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအက်ဒရိုက်ဆီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ထံပေးပို့တဲ့စာရင်းမှာတော့မြန်မာစိုးရိမ်နဲ့စစ်တပ်အနေနဲ့လူမျိုးပါလာမခွဲကြဘဲမြန်မာပြည်သူတွေကိုကာကွယ်ဖို့တာဝန်ရှိတဲ့အကြောင်းနဲ့လူနည်းစုတွေပေါ်ကျူးလွန်နေတဲ့ခုနောက်ဆုံးရက်ဆက်တဲ့လူရက်တွေကိုရတန်းကရက်ဖို့လဲတောင်းဆိုခဲ့တာပါ။ရိုဟင်ဂျာတွေပါဝင်မြန်မာပြည်သူတွေရဲ့အခြေခံလူ့ခွင့်ရေးတွေကိုအကောင်အထည်မပေးနိုင်မြမျှော်လင့်ထားတယ်လို့အောင်မြင်မှုတွေရနိုင်မှာမဟုတ်ကြောင်းလဲ Republican Council Rice ရဲ့စာထဲမှာဖော်ပြထားပါရဲ့။ပြန်လည်ကြီးထွက်လာတဲ့ရခိုင်ပြည်နယ်ကအကျဲဖက်မှုတွေကနေထွက်ပြေးလာသူပေါင်းတသိန်းခွဲကျော်ရှိနေပြီလို့ကုလသမဂ္ဂကပြောဆိုနေတဲ့အချိန်ထဲမှာပဲနိုင်ငံတကာကဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတာဖြစ်ပါရဲ့။မြန်မာအနာဘယ်နေကတော့ပြပဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့ Ranger Muslim တွေကိုဘင်္ဂလီတွေဖြစ်နေတာအတိအမှတ်ပြုလက်ခံထားကြတာပါနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့နိုင်ငံတွင်းမှာရှိနေသူတွေကနိုင်ငံသားဟုတ်သူဖြစ်စေမဟုတ်သူဖြစ်စေကာကွယ်ဆောက်ရှောက်ဖို့တာဝန်ရှိရာကြောင့်ပြပဖြစ်ရဒေသကလူအလုံးကိုဆောက်ရှောက်ကူညီနေအောင်အတက်အနဆုံးကြိုးပမ်းနေတဲ့အကြောင်းအိန္ဒိယသတင်းစံနှစ်ဖြစ်တဲ့ ANN နဲ့မင်းမြန်ကမ်းမှာပြောဆိုခဲ့ပါတယ်အမေရိကန်သမ္မတအင်ဂျီရောကလည်းမနေ့ကလည်းရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့အနိကက်စောင့်ကြည့်နေကြောင်းနဲ့လက်တလုံးမှာတော့မြန်မာစိုးရတာဝန်ရှိသူတွေနဲ့အစိုးရကဆက်သွယ်ပြောဆိုတာမျိုးမရှိသေးတဲ့အကြောင်းပြောဆိုထားပါတယ်
။အိန္ဒိယဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံနှစ်ရက်တရာခီးစဉ်ဒီနေ့အဆုံးသတ်သွားချိန်မှာနှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ပြန်လိုက်ပြီးအကြမ်းဖက်ပြဿနာတွေကိုပူးတွဲဖြေရှင်းဖို့ဖော်ပြလိုက်ပါတယ်။ဒီပူးတွဲကြေညာချက်ထဲမှာအိန္ဒိယအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာကြုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရှုံချလိုက်ပြီးဒီအကြမ်းဖက်မှုတွေဟာဒေတာရင်းငင်းချင်းနဲ့တည်ငြိမ်ရေးကိုအဓိကချင်းချောက်နေတယ်လို့နှစ်နိုင်ငံလုံးကအသီးမှတ်ပြကြောင်းဖော်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းလုံခဲ့တဲ့အပတ်တည်းအတွင်းမြန်မာနိုင်ငံမှာကြုံခဲ့ရတဲ့အကြမ်းဖက်ချင်းချောက်မှုတွေပေါ်အိန္ဒိယနိုင်ငံရဲ့ခိုင်မာတဲ့ရည်တည်ချက်အတွက်ကျေးဇူးတင်တယ်လို့ထုတ်ပြောထားပါတယ်။ဒေါက်ဆန်းစုကြည်ကနှစ်နိုင်ငံပူးပေါင်းဆောင်ရွက်ခြင်းဖြင့်ဒီအကြမ်းဖက်လှုပ်ရှားမှုတွေကိုမြန်မာအမျိုးပေါ်မှာရောအိန္ဒိယနိုင်ငံတွေမှာပါအမြင့်မတွေ့နိုင်အောင်လှုပ်ဆောင်နိုင်မယ်လို့ယုံကြည်ကြောင်းထုတ်ပြောထားပါတယ်။အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီဘက်ကလည်းမြန်မာနိုင်ငံမှာလုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်အတိုက်ခိုက်ခံရတာနဲ့အပြစ်မဲ့ရာသားတွေကိုပြစ်မှတ်ထားတိုက်ခိုက်တပ်ဖြတ်ခဲ့တာတွေအတွက်အလားတူစိတ်မကောင်းဖြစ်မိပြီးရှုံချကြောင်းထုတ်ပြောခဲ့ပါတယ်။ဒီပူးတွဲကြေညာချက်ထဲမှာအိန္ဒိယအနေနဲ့မြန်မာငြိမ်းချမ်းရေးကိုအထူးကဦးစားပေးအဖြစ်မှတ်ယူပြီး Federal Democratic သမ္မတနိုင်ငံဖြစ်လာရေးဒီမိုကရေစီအဖွဲ့တွေအားကောင်းလာရေးဆက်ကူညီပေးသွားမယ်လို့ကတိပြုထားပါတယ်ခင်ဗျာ။
မေကန်ပြည်အစိုးရမိဘရင်းနဲ့တူတရားမဝင်လိုက်ပါလာတဲ့လူငယ်တွေပညာသင်ကြားခွင့်လွတ်လပ်ခွင့်နဲ့စစ်မှုထမ်းခွင့်ပေးထားတဲ့ DCA လို့ခေါ်တဲ့အစီအစဉ်ကိုရိုသိမ်းလိုက်တဲ့သမ္မတဒေါ်နယ်ထရန့်အစိုးရကိုပြည်နယ်15ခုနဲ့အစိုးရရုံးဆိုင်ရာဝါရှင်တန် DC တို့ကတရားစွဲလိုက်ပါတယ်။နယူးယောက်ဘရုကလင်မှာရှိတဲ့ပြည်အစိုးရတရားရုံးတရုံးမှာပြည်နယ်ရှင်းနေချုပ်တွေကမနေ့ကတည်းကပဲတရားစွဲလိုက်ကြပါ DCA အစီအစဉ်ကိုဖျက်သိမ်းတဲ့အခါကျောင်းဥပဒေနဲ့မညီပဲအေးအေးခံမဲ့ချင်းတွေကြုံရတာဟာဖွဲ့စည်းပုံဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်အောင်ရောက်တယ်လို့လည်းရှင်းနေချုပ်တွေကပြောဆိုထားကြပါတယ်။
အစ္စရေးစစ်လေယာဉ်တွေကစီးရီးယားစစ်ခန်းတွေကိုဒီမနက်အစောပိုင်းမတ်ဆီယက်မြို့နာကိုတိုက်ခိုက်ခဲ့တာကြောင့်စစ်သား2ဦးသေဆုံးပြီးအပျက်အစီးတွေကျုံခဲ့ရတယ်လို့စီးရီးယားကြီးတပ်ကထုတ်ပြန်လိုက်ပါတယ်။ဒီစီးရီးယားတပ်ရဲ့ကြေညာချက်ထင်မှာပဲအစ္စရေးတပ်တွေအနေနဲ့လေဗနွန်နိုင်ငံလေးပိုင်းနဲ့ထက်ကနေမစ်ဆိုင်းဒုံးကျည်တွေနဲ့အခုလိုပစ်ထည့်ခဲ့တာဖြစ်တယ်လို့အသေးစိတ်ဖော်ပြထားပါတယ်။တကယ်တော့မတ်ဆီယက်မြို့ဟာစီးရီးယားလေဗနွန်နယ်စပ်မြောက်ဘက်25မိုင်နီးပါးမှာရှိတဲ့မြေလေပင်လယ်နာကဟမာပြည်နယ်ထဲမှာရှိနေတာပါ။အခုလိုတိုက်ခိုက်ခဲ့မှုကြောင့် NDA ပြင်းထန်တဲ့ပြည်လည်တိုက်ခိုက်မှုတွေနဲ့စစ်ရေးတင်မာမှုတွေဖြစ်လာပြီးဒေသရင်းလုံခြုံရေးနဲ့တည်ငြိမ်မှုကိုထိခိုက်စေနိုင်တယ်လို့ Syria စစ်တပ်ကသတိပေးထားပါတယ်ခင
်ဗ
ျ။ကြာသပတင်းနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးဒုက္ခတွေ့နေကြရတဲ့နိုင်ငံသားရောနိုင်ငံသားမဟုတ်သူအလုံးကိုပါအစိုးရအနေနဲ့စောင့်ရှောက်ဖို့တာဝန်ရှိပြီးအကောင်းဆုံးဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသူတွေကိုစီစစ်ဖို့မြန်မာဘက်ကစုံစမ်းရေးအဖွဲ့တစ်ဖွဲ့ဆီလွှတ်ဆောင်ရွက်နေတဲ့အကြောင်းလဲအမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။အကြောင်းစုံကိုမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်ဘူးတီတောင်ဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးဒုက္ခရောက်သူအလုံးအပေါ်အစိုးရဘက်ကစောင့်ရှောက်ရမယ့်တာဝန်ရှိတာနဲ့အတူအကောင်းဆုံးဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ
် We have to take care of our citizens we have to take care of everybody who is in our country whether or
not နိုင်ငံသားတွေကိုစောင့်ရှောက်ရပါမယ်နိုင်ငံသားဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီကျွန်တော်တို့နိုင်ငံတွင်းကလူတွေအလုံးကိုလည်းစောင့်ရှောက်ရပါမယ်ဒါကကျမတို့ရဲ့တာဝန်ဖြစ်ပြီးတော့အကောင်းဆုံးဖြစ်အောင်စ조사ဆောင်ရွက်နေပါတယ်။သူတို့ကိုအပြည့်အဝစိတ်တိုင်းကြဆောင်ရွက်ပေးနိုင်လောက်အောင်တော့ကျမတို့မှာအရင်းမြစ်တွေကမပြည့်စုံပါဘူး။ကျမတို့အကောင်းဆုံး조사ဆောင်ရွက်နေပြီးလူတိုင်းလူတိုင်းဥပဒေရဲ့အကာအကွယ်ရရှိစေဖို့ကျမတို့အသေးချာဆောင်ရွက်လိုပါတယ်
။အကြမ်းဖက်ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်မောင်တော်ဘူးတီတောင်ဒေသတွေကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးချရသူတသိန်းခွဲကျော်ရှိလာပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသတင်းစာရှင်းလင်းပွဲမှာမသုံးခဲ့ပါဘူး။ရခိုင်ပြည်ပခါကိုဖြည့်ရှင်းနိုင်ရေးအတွက်အရင်အမြင့်မလုံလောက်မှုကအခက်အခဲကြီးတစ်ရက်အနေနဲ့ရှိနေပြီးတတ်နိုင်သမျှအများဆုံးဖြစ်အောင်ဆောင်ရွက်နေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ်။ငင်းချမ်းရေးနဲ့သဟဇာတတ်ရှိလာရေးအတွက်ကိုပြာနာဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုလည်းအကောင့်ထဲပေါ်နေပြီးတစ်ချိန်နဲ့တစ်ပြိုင်တည်းနဲ့တော့အလုံးအကောင့်ထဲပေါ်လာမှာမဟုတ်ဘူးလို့လည်းဒေါအောင်ဆန်းစုကြည်ကသတိပေးပါတယ်။ဘူးဒီတော်မောင်တော်ဒေသတွင်းကနေနှက်မြစ်ကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုနေစဉ်ဆိုသလိုလူတွေထွက်ပြေးလာနေရတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့မြန်မာအစိုးရရင်ဆိုင်နေရတာပါ။သတင်းနှစ်ပတ်အတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူပေါင်းကတသိန်းခွဲကျော်ရှိပြီဆိုပြီးကုလသမဂ္ဂဘက်ကခန့်မှန်းပြောဆိုထားပါတယ်။ဒါရီကိုစီစစ်ဖို့အတွက်မြန်မာဘက်ကစုံစမ်းရေးအဖွဲ့တစ်ခုဆင်းလွတ်ထားပြီလို့လည်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်။ We sent an investigation team to Cox's Bazar and asked them to
Cox's Bazar စုံစမ်းရေးအဖွဲ့တစ်ခုဆင်းလွတ်ထားပါတယ်။နောက်ပြီးသူတို့နိုင်ငံတကာရဲ့ကာကွယ်ရောက်ကနေမြန်မာနိုင်ငံကိုပြန်လာပြီးတော့တရားရုံးမှာအမှုဖွင့်မှုနောက်သက်သေထောက်ဓာတ်တင်ပြကိုပြောနေပါတယ်။အမားရွံ့နေတဲ့ရင်မမကန်လုပ်တဲ့သူကိုရေးယူမှာပါ။ဘယ်သူဒူးတယောက်မှတရားဥပဒေထက်မှမရှိပါဘူး။မြန်မာနိုင်ငံမှာဘယ်သူမှတရားဥပဒေထက်မှမရှိပါဘူး။ဒါပေမဲ့အထောက်အထားရှိရပါမယ်။ဒီလိုလုပ်ပါတယ်ဆိုတဲ့သက်သေတွေပေးရပါမယ်။ဆွဆွဲပြောဆိုချက်တွေတွေမလုံလောက်ပါဘူး
။မင်းကပြုတ်လုတဲ့ရခိုင်ရေးသတင်းစာရှင်းလင်းပွဲမှာတော့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကကဘာတဝမ်းမှာသတင်းမှားတွေဖြန့်နေတယ်ဆိုပြီးကန့်ကွက်ရှုတ်ချသွားပါတယ်။တူရကီဒုတိယဝန်ကြီးချုပ်ကရိုဟင်ဂျာတွေတပ်ဖြတ်ခံရမှုအဖြစ် Twitter လူမှုကွန်ရက်မှာတင်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကပုံနေမဟုတ်ရပါဘူးဆိုပြီးပြန်လည်တောင်းပန်ပြီးပြန်ဖြုတ်ခဲ့ရတာကိုလည်းမြို့သားလုံခြုံရေးအကြံပေးဦးတောင်ထွန်းကရည်ညွှန်းပြောဆိုခဲ့ပါတယ်ရှင်။
မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းအကျန်းဖက်တိုက်ခိုက်ခံရတာသတင်းနှစ်ပတ်နီးပါးကြာမြင့်လာတဲ့အချိန်မှာလုံခြုံရေးအခြေအနေကိုထိန်းချုပ်လာနိုင်ပြီဖြစ်တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါရယ်။မောင်တော်မြို့ကန်တူကတော့ဒေသခံတိုင်းရင်းသားတွေဟာနေရက်စွန့်ခွာထွက်ပြေးနေကြဆဲဖြစ်တဲ့အကြောင်းပြောပါရယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်း30လောက်ကိုအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာကြောင့်မတည်မငြိမ်ဖြစ်ခဲ့တဲ့အခြေအနေကိုအခုအခါမှာစတင်ထိန်းချုပ်လာနိုင်ပြီဖြစ်ပါတယ်။လက်ရှိလုံခြုံရေးအခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့အတွေ့အမှုဦးတင်မောင်စွေကအခုလိုပြောပါတယ
်။လုံခြုံရေးကတော့ကျွန်တော်တို့ထိန်းချုပ်နိုင်ပါပြီ။ဘင်္ဂလီကတော့ဒါသူတို့ကတော့နော်သူတို့အိမ်ကိုစုပြီးတော့နော်ဟိုခက်ပြေးနေတဲ့ကိစ္စတွေအဲနောက်ကသူမိသားစုနေပြီးတော့နောက်ကတက်ကနေပြီးတော့ live ပြီးတော့ပြစ်ခတ်နေပါလေတက်ပြက်နေပါလေဆိုပြီးတော့အန်တန်လုံနေတဲ့ဒီအပိုင်းရှိရဲ့နောက်တစ်ခုကဒီနေဆက်ဒေတာဒီမှာလေဟိုပြောလေဒီအကျန်းဖက်ဒီအခွေထပ်ပြီးတော့ဒီဟိုနော်ဟိုဝင်မယ်ထွက်မယ်တိုက်မယ်ဆိုတော့ဒီကောလာခလာလေးလေးဒုစရရောအစီအမ်ပြတ်ထုတ်လို့နေပါလေ
မောင်တော်ဒေတာဘက်ကိုရောက်ရှိနေတဲ့သတင်းမီဒီယာအဖွဲ့တွေကတော့ဒီကနေ့မှာဂေါ်ရူတာရရွာနဲ့အလဲတန်ကျော်ရွာတွေမှာမီးလောင်နေကြောင်းရုပ်သံသတင်းတင်ပြတာတွေရှိနေပါတယ်မောင်တော်မျိုးကရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ဝင်တဦးကလည်းသူတို့မျိုးရဲ့အခြေအနေကိုအခုလိုပြောပါတယ်
။ဟိုမောင်တော်ရှင်တွေကတော့အခုလက်ရှိကတော့နင်းနေတည်နေတဲ့အခြေအနေတွေဆက်ပြီးရောက်နေတာ။ကျန်းဖန်မှုကတော့ရှိတယ်ဒါမှမေးနေတယ်။အရင်ဟိုလည်းလည်းတည်နေတော့ဟိုဘင်္ဂလားဒေသကဟိုလည်းလို့စစ်တပ်တွေပါလေရှိတယ်။အခုတော့အဲဒီစစ်တပ်တွေကလည်းဟိုရှိရလို့အဆင်မကြရဘူးလို့ပြောလို့ရတယ်။ဟိုရခိုင်ပြည်တော်ကတော့ဘုန်းကဆက်တင်ကြရပါဘူးဒီနေ့အချင်းလေးရဲ့ကြည့်ရတယ်ကွာစိတ်မချအချင်းလေးရှိနေလို့ဟိုကြည့်တော့ကြည့်ရကိုတော့ပေါင်းပြီးတော့နေနေရတယ်အဲ့ဒါမျိုးရှိတယ်နောက်ပြီးဟိုမျိုးပေါ်ကဒီကတော့တော်တော်များများတော့တော့ဖဲဟိုစစ်တစ်စစ်တော့စစ်တစ်စစ်တော့ရနေကြတယ်မျိုးပေါ်မှာလူသုံးပုံပေါ်တော့တော့ရှိတယ်
Facebook နဲ့ internet စာမျက်နှာတွေပေါ်မှာအစ္စလမ်ဘာသာဝင်တွေကနေအိမ်တွေမီးရှို့တဲ့ဓာတ်ပုံတချို့ပေါ်ပြတာတွေရှိခဲ့တယ်လို့ဒါတွေဟာအတုယောင်တွေဖြစ်ကြောင်းတုံ့ပြန်ညှင်းဆို့တာတွေလည်းရှိနေပါတယ်။ဗိုလ်တူးနေကကျင်းပတဲ့ရခိုင်ပြည်နယ်အရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာရှင်းလင်းတဲ့အခမ်းအနားမှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကသွေးထိုးလှုံ့ဆော်သူတွေကိုအချိန်မီဟန်ကြားဖို့တရားဥပဒေနဲ့အညီအရေးယူဆောင်ရွက်ဖို့အတွက်ညွှန်ကြားထားပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေကအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးသူတိုင်းရင်းသား18,000ကျော်လောက်ရှိကြောင်းနဲ့စစ်တွေမျိုးမှ4,000ကျော်လောက်ရောက်ရှိနေကြောင်းပြောဆိုပါတယ်။ကုလသမဂ္ဂကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုအစ္စလမ်ဘာသာဝင်3,400လောက်ရောက်ရှိနေကြောင်းသတင်းထုတ်ပြန်ထားပါတယ
်။ကိုမိုးစောပြောပြခဲ့တာပါရှင်။ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုဖြေလျှော့နိုင်ဖို့တန်တမာရေးနည်းအရပုံပြီးထိရောက်မဲ့နည်းလမ်းတွေကိုရှာဖွေဆောင်ရွက်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးဟောက်တို့စွမ်းကပြောပါရယ်ရခိုင်ပြည်ပခန့်ဒီထက်စိုးဝမလာအောင်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဖိအားပေးဖြေရှင်းဖို့ကုလသမဂ္ဂတွင်ရမှုချုပ်ရဲ့တိုက်တွန်းချက်ထွက်ပေါ်လာတဲ့အပေါ်မြန်မာဘက်ကဘလို့ကင်တွယ်နေသလဲဆိုတဲ့မေးမြန်းချက်ကိုတုံ့ပြန်ခဲ့တာပါတန်မတ်ကြီးဦးဟောက်တို့စွမ်းကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါ
အဲ့ဒီလိုမနေ့ကတော့ဒီကုလသမဂ္ဂတွင်မှုချုပ်ကနေပြီးတော့လူမျိုးရေးကောင်စီကိုသူတင်ထားတယ်ဒီကိစ္စနဲ့ပတ်သက်ပြီးလှုပ်ဖို့ပြုဖို့ဆိုတာလေအဲ့ဒါတမ်မကြီးတို့ဘလောက်များတိထားပြီးပါပြီလဲခင်ဗျာ
အဲကြာတိရတဲ့အရာတော့ကျွန်တော်လုံးလုံးဆယ်ဖြစ်နေတဲ့အရာတော့အဓိကတော့ကျွန်တော် humanitarian ကိစ္စတွေပေါ့နော်ကျွန်တော်တို့အကျန်းဖက်သမားတွေတိုက်ခိုက်မှုနဲ့ကျွန်တော်ဒီဘက်ကနေတော့ရှင်းလင်းလုပ်တဲ့အားနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ဒီနောက်ဆက်တွဲဒီကျွန်တော်တို့ရဲစားဖြတ်ကျော်ဟိုပြီးတော့ဘင်္ဂလားဒေ့ရှ်ပဲပုဂ္ဂိုလ်ချမ်းဟိုရောက်သွားတဲ့ပြေးသွားတဲ့လူတွေပေါ့လေဟိုထွက်ခွာသွားတဲ့လူတွေရေတွက်တိုးလာတဲ့ဟာတွေပုံမှန်အဓိကကတော့အဲ့ဒါစိုးရိမ်ပူပန်မှုဖြစ်တယ်လို့ပဲကျွန်တော်တို့ကတော့အလွတ်သဘောပေါ်သိရတာပေါ့နော်ကျွန်တော်တို့တရားဝင်တော့ဟိုကျွန်တော်ကဟိုကောင်ဆယ်မှာလည်းမဟုတ်တော့မသိဘူးပေါ့
တစ်ဖက်ကကျွန်တော်တို့အစိုးရဘက်ကနေပြီးတော့သတင်းထုတ်ပြန်တဲ့ဟာတွေတမ်ဘရိုဘက်ကသတင်းထုတ်ပြန်တဲ့ဟာတွေဒါတွေကနိုင်ငံတကာကိုမပေါ့နိုင်ပဲနဲ့တစ်ဖက်မှာနိုင်ငံတကာမီဒီယာတွေမှာကြားတဲ့အခါကျတော့ရိုဟင်ဂျာထွက်ပြေးတာတိမ်းနဲ့ချီပြီးတော့ရှိနေပြီနောက်တစ်ခုကကလေးတွေအမျိုးသမီးတွေစသဖြင့်ပုံတွေကလည်းပဲအများကြီးဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားတဲ့လူတွေပေါ်လူတွေဝင်သွားတဲ့လူတွေနိုင်ငံတကာမီဒီယာတွေမှာကအဲ့လိုပြက်နေတယ်လို့နိုင်ငံတကာအစိုးရတွေကလည်းပဲဒီအကြီးအကျယ်ဒီကိစ္စကိုပြောလာနေကြတဲ့အခါကျတော့နိုင်ငံတကာမျက်နှာစာမှာတော့မြန်မာနိုင်ငံဘက်ကပြောတဲ့သတင်းတွေတစ်ဖက်ကပြောတဲ့သတင်းတွေကပူရောက်နေတဲ့ပုံရှိတယ်လို့ကျွန်တော်တို့လည်းအဲ့လိုပဲနားလည်မိပါတယ်တမန်ကြီးဆိုတော့ဒါတနည်းအားဖြင့်ဆိုရင်နိုင်ငံတကာ
ကျွန်တော်တို့တန်တမာရေးကျိုးပမ်းမှုမှာမြန်မာနိုင်ငံကဒီကိစ္စနဲ့ပတ်သက်ပြီးတော့အရင်နိုင်နေတဲ့လူများနားလည်လူရနိုင်ပါသလားတန်မကြီးအရင်နိုင်နေလို့တော့ပြောလို့တော့မရဘူးပေါ့နော်ဘာလို့လဲဆိုတော့နိုင်ငံတကာကတော့ကျွန်တော်နိုင်ငံပေါ်မှာဟိုဒီကုလသမဂ္ဂမျိုးနွယ်စားမှာကျွန်တော်ဒီဖန်ဆစ်သဘောမျိုးနေနဲ့ဟိုကျွန်တော်တို့နီလာတာဥကြောတင်လိုက်တဲ့အတိုင်းတော့မြင့်တော်ကြပါလေ အဲ့တော့ကျွန်တော်နိုင်ငံနေမဟုတ်ဘူးဟိုဖွံ့ဖြိုးတဲ့နိုင်ငံနေတော်တော်များများကဟာကျွန်တော်တို့အုပ်စုလိုက်ခါလေးကြတော့ဟိုကျွန်တော်တို့ကမရှင်နိုင်တဲ့အပိုင်းလေးတွေရှိတယ်အဲ့တော့ကကျွန်တော်တို့ကဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမှန်တယ်ထင်တာကျွန်တော်နိုင်ငံအတွက်အမျိုးသားကျိုးစီးပွားကိုနိုင်ငံရဲ့ကုလူမျိုးအတွက်ကျိုးစီးပွားတွေကျွန်တော်လုပ်တဲ့နေရာမှာတော့ဟိုခက်ခဲတော့ရှိကောင
ဒီဆိုပြီးတော့ကျွန်တော်အဲ့လိုတော့မခံယူပါဘူးဆိုတော့တမကြီးတို့အနေနဲ့ရောဒီဥမာအခုလောလောဆယ်ဟိုအပြင်းထန်ပြောနေတယ်ပေါ့လေပို့ပြီးတော့ပြောနေတဲ့နိုင်ငံတွေကျွန်တော်တို့လဲနိုင်ငံတွေထုံပြောပေးမယ်တမကြီးလက်တီးပါတယ်ကျွန်တော်တို့တီးပါတယ်ဘယ်နိုင်ငံတွေကအဓိကပို့ပြီးတော့အပြင်းထန်ပြောနေကြတယ်လဲဆိုတော့ဒီနိုင်ငံတွေကတောင်ရှိတဲ့လူတွေတန်ကိုယ်စားလှယ်တွေဒါမျိုးတွေနဲ့တွေးသူတိကြ ပြောဆိုဖို့အဲ့လိုမျိုးတခြားတခြားစီအထူးအစီအစဉ်တွေနဲ့လုပ်ဖို့ရောအဲ့လိုမျိုးအစီအစဉ်တွေရှိပါသလားခင်ဗျာ
အခုကတော့ဟုတ်ကဲ့အခုကတော့အဲ့ဒီအစီအစဉ်တွေကျွန်တော်တို့အများကြီးရှိပါတယ်ဘာလို့ဆိုတော့အဲ့ဒီပြောနေတဲ့လူတွေကလည်းကျွန်တော်တို့နဲ့ဟိုကင်းကွာတဲ့လူတွေပေါ့ဘူးလေအကျိုးစီးပွားဆက်ဆံနေတဲ့လူတွေအများကြီးရှိတာပဲတန်တမာဆက်သွယ်တွေရှိတယ်တန်ရုံတွေလည်းရှိတယ်ဆိုတော့တန်တမာနီလာရတော့ဒီလိုပဲဟိုကျွန်တော်တို့ဟိုချင်းကပ်ပြီးအခုလည်းပြောနေတယ်အရင်ကလည်းပြောနေတယ်အဲ now ဘလို့ပို့ပြီးတော့ထိရောက်တဲ့နီလာနေနဲ့လုတ်ကြမယ်ဆိုတာလည်းကျွန်တော်တို့လူကြီးတွေကလည်းစဉ်းစားနေတယ်အဲပို့ပြီးထိရောက်ပေါ့နော်ဒီပြဿနာကိုကျွန်တော်တို့ဖြေရှင်းတဲ့နေရာမှာပိုပြီးထိရောက်တဲ့နိုင်ငံကမျက်နှာစာမှာပိုပြီးထိရောက်တဲ့နီလန်ဘယ်လိုလုပ်မယ်ဆိုတော့ကျွန်တော်တို့ဟိုစဉ်းစားထားတာကြတော့ရှိပါတယ
်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးဟောက်တို့စွမ်းကိုကိုကျော်ကျော်တင်ဆက်ပေးမိမြန်ထားတာဖြစ်ပါတယ်ရှင်ဆောရရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေနဲ့ပတ်သက်လို့သတင်းအချက်အလက်များတွေထည့်ချီမှုတွေဟာပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစစ်ကြီးကပြောဆိုလိုက်ပါတယ်။သတင်းမှားတွေအထူးရောက်နေကြောင်းသွေးထုတ်လုံဆောင်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ်းတွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239 3-8-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ gamis@voanews.com ကိုချုပ်တင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အမေရိကန်ကိုတရားဝင်ထောက်ထားမရှိဘဲငငယ်ရွယ်ရွယ်နဲ့ရောက်လာကြတဲ့လူငယ်၈သိန်းလောက်ရဲ့တရားဝင်ယက်တီမှုကိုဆုံးဖြတ်မဲ့ဥပဒေတရားပြဋ္ဌာန်းရေးသမ္မတထရမ့်ကလွှတ်တော်ကိုတောင်းဆိုနေပါတယ်။ဒီလူငယ်တွေကိုနေရရင်ပြန်မဖို့ပဲအလုပ်လုပ်ခွင့်နဲ့ပညာသင်ကြားခွင့်ရအောင်အကာအကွယ်ပေးထားတဲ့ DACA လို့ခေါ်တဲ့အရင်ကသမ္မတဥပမာရဲ့အမိန်ကိုဒေါ်နယ်ထရမ့်ကပယ်ဖျက်တာဖြစ်ပါတယ်။ဒီလူငယ်တွေနဲ့ပတ်သက်ပြီး၆လအတွင်းအငြင်းရန်အဖြစ်တစ်ခုပြဋ္ဌာန်းဖို့ကိုလည်းသမ္မတထရမ့်ကတောင်းဆိုထားတဲ့အကြောင်း VOA သတင်းတောက် Michael Bowman ရဲ့သတင်းလွှာကိုကိုရနိုင်ကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာမိဘတွေနဲ့အတူကလေးဘဝတွေကတရားဝင်လာရောက်အခြေချနေထိုင်သူတွေကိုနေရာမပြန်ပို့ရေးအကာအကွယ်ပေးထားတဲ့ဒါကာဆိုတဲ့အစီအစဉ်နဲ့ဖိလစ်ပိုင်နိုင်ငံကနေအမေရိကန်ကိုသက်ဆိုင်နေမှာရောက်လာခဲ့တဲ့အကီကူဟာသူနာပြုတက္ကသိုလ်တက်ပြီးတော့သူနာပြုဖြစ်လာခဲ့တာပါ။ဒါမဲ့ဒါကာအစီအစဉ်ကိုပယ်ဖျက်လိုက်တဲ့အတွက်သူမဟာနေရာကိုပြန်ပို့ခံရမယ့်အနေအထားဖြစ်နေပါတယ
်။ Deportation's always a fear. But there's also the fear of not being able to pay for your rent.
ပြန်ပို့ခံမှာအမြင်ဆိုရင်မိပါတယ်။ဒါပေမဲ့အင်္ဂလားကမပေးနိုင်မှာစားစရာဝယ်ဖို့အတွက်ပတ်စံမရှိမှတို့အတွက်လည်းစိုးရင်ရပါတယ်
။ဒါကအစည်းအဝေးကိုပယ်ဖျက်လိုက်တဲ့အတွက်ဥပဒေကြောင်းအရသမရအမိတ်ထပ်ပို့ပြီးခိုင်မာမှုရှိတဲ့ပြည်ထောင်စုဥပဒေတရအစားထိုးနိုင်အောင်လွတ်တော်ကိုခွင့်ပြုလိုက်တာဖြစ်တယ်လို့သမရထရမ့်ကတော့ပြောပါတယ
်။ I have a love for these people and hopefully now Congress will be able to help.
အဲ့ဒီလူတွေပုံမှန်လည်းမြစ်တာထားပါတယ်။ဒါကြောင့်လွတ်တော်အနေနဲ့ဒီလူတွေကိုကူညီပေးတိကျလုပ်ပေးနိုင်မယ်လို့မျှော်လင့်ပါတယ
်။သမရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့လွတ်တော်ဘက်ကလည်းတုံ့ပြန်ချက်တွေအလျင်မြန်ထွက်ပေါ်လာခဲ့ပြီးဒီမိုကရက်ထက်လွတ်တော်မတ်ဒစ်ဒါဗန်ကတော့
The clock is ticking. We are now in a countdown toward deportation.
for
780,000
70% of Americans at least want to give these kids a second chance and a good life in our country. You should want to
say American nga 90 ya ga nung lo ga di klei ko chano nang ma kaung kaung mu ni ne ao naw de chin thap bi khun yi pe chin ya ba de tru ko ni le ni khan chin ma de di klei ya tole klei de phit de lo a lo le lou ni cha bi lo wa nong wa le kaung ma de
Mr. Durbin and Mr. Graham no u long ga ra Dream Act upade ko pya than bo thauk khan lai bi lo Democrat Party athat lut daw khaung saung Chuck Schumer a pa win Democrat de ga le di kaisa ko a myan so mae pe cha bo taung so lai ba de
We're ready to pass it. I am confident that if put on the floor, it will garner overwhelming support.
ကျွန်တော်အနေနဲ့ဒီဥပဒေကိုအတည်ပြုပြဋ္ဌာန်းသွားဖို့အစီအစဉ်မှာတကယ်လို့လွတ်တော်မှာမဲခွဲဆုံးဖြတ်ဖို့အဆိုတင်သွင်းခဲ့မယ်ဆိုရင်ပါတီညာစလုံးကတခဲနဲ့ထောက်ခံမှုတွေရလိမ့်မယ်ဆိုတာကျွန်တော်ယုံပါတယ်
။ဒါပေမဲ့အောက်လွတ်တော် Republican Party ခေါင်းဆောင် Paul Ryan အပါအဝင် Republican Party ကဩဇာကြီးမှတဲ့အမတ်တွေကတော့နေသလုံးကြုံရေးအကောင်လာအောင်လုပ်မှဒီဥပဒေပြဋ္ဌာန်းမှုကိစ္စကိုစဉ်းစားသွားမှာဖြစ်တယ်လို့ပြောပါတယ
် And the larger problem is that we do not have control of our borders. We want to make sure that we fix this issue.
ဒီတပူကြီးရဲ့ပြဿနာကကျွန်တော်တို့ရဲ့နေဆက်တွေကိုထိန်းချုပ်မထားနိုင်ပါဘူး။အဲ့ဒီကလေးတွေလူငယ်တွေနဲ့ပြဿနာတွေရဲ့ဇင်းမြစ်ကိုဖြေရှာနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့ဒီပြဿနာကိုဖြေရှင်းဖို့လိုပါတယ်။ဒါမှနောက်လာမယ့်ဆနစ်ကြလို့ရှိရင်အခုလိုပြဿနာတွေဆက်မရှိနိုင်အောင်ပါ
။တချို့ဒီမိုကရက်လွတ်တော်အမတ်တွေကတော့ဒေါနယ်ထရမ့်လိုလားတဲ့အမေရိကန်မက္ဆီကိုနေဆက်တတိုင်းလိုမဟုတ်တော့မှအဲ့လောက်တင်းကျပ်တဲ့အရေးယူမှုမျိုးကိုလှုပ်ဖို့လမ်းဖွင့်ထားတယ်လို့ပြောပါတယ်။ဒါပေမဲ့ဆွေးနွေးမှုတွေကြောင့်လွတ်တော်ရဲ့လုပ်ငန်းစဉ်တွေနှောင့်နှေးပြီးအာကိကိုလိုလူတွေအနေနဲ့ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။
We should all be able to dream together and
tomorrow ရီမန်းနဲ့ပန်းတိုင်ကိုသွားဖို့အတွက်ကျမတို့အားလုံးအိမ်မက်ဒူမက်ပြီးတော့ကြိုးစားလှုပ်သွားကြရမှာဖြစ်ပါတယ်
။တကယ်လို့လွတ်တော်ဘက်ကဒီကိစ္စကိုဆောင်ရွက်ဖို့ပြက်ကွက်ခဲ့မယ်ဆိုရင်တော့ဒီကိစ္စကိုပြန်လည်တုံ့တက်ရမှာဖြစ်တယ်လို့ Donald Trump က Twitter စာမျက်နှာကနေပြောကြားလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသားရပါရှင်အခုကျမတို့အတန်လွင့်နေတဲ့ radio အစီအစဉ်ပြပချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါရှင်အခုကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင့်ဦးကပြောပြပေးပါဦးမယ်ရှင
်ဟာကင်းအမရဲ့ဘိုးကြီးဟာဒိုမီနီကန်သမ္မတနိုင်ငံကိုဖြတ်တန်းနေပြီးပြည်အား15ရှိရဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနေကြောင်းခန့်မှန်းနေကြပါတယ်မုန်တိုင်းဘိုးကြီးဟာဒိုမီနီကန်ကမ်းရိုးတန်းကိုကျော်လွန်သွားပြီဖြစ်ပေမဲ့လေပြင်းမုန်တိုင်းနဲ့မိုးတိထမှုရအသက်အန္တရာယ်ပေးနေလောက်တဲ့အထိစိုးရိမ်စရာအခြေအနေရှိနေစေဖြစ်တဲ့အကြောင်းအမေရိကန်မျိုးသားဟာရီကိန်းမုန်တိုင်းဌာနကပြောဆိုထားတာပါ။တနအီကိုအပြင်းထန်ဆုံးလေတိုက်နှုန်း295ကီလိုမီတာနဲ့ဖြတ်တန်းတက်ခတ်ခဲ့တဲ့အမဟာရီကိန်းကြောင့်ဘာဘူဒါကျွန်းမှာအနည်းဆုံးလူတစ်ယောက်သေဆုံးပြီးစိန့်မာတင်ကျွန်းမှာတော့လူရှိဦးသေဆုံးခဲ့ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်တမှုကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ပိတ်ဆို့တန်းခတ်မှုတွေတိုးမြင့်မယ်ဆိုရင်ထောက်ခံမှုပေးမယ်ကြောင်းပီကျင်းမြို့မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံချိုင်းဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းတန်းခတ်ရေးယူပြီးဖိအားပေးနေတဲ့အချိန်ထဲမှာတစ်ဖက်မှာလည်းတွေးဆုံဆွေးနွေးအဖြစ်ရှာတဲ့နီးလမ်းကိုရှင်းသုံးသင့်တဲ့အကြောင်းလဲနိုင်ငံချိုင်းဝန်ကြီးဝမ်ယီကအလေးထားပြောကြားသွားပါတယ်။အချမ်းရင်းငါဆက်လို့ကျန်းဖက်မှုတွေဒီကြောပြန်ကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်ရတဲ့အကြောင်းအမေရိကန်ကွန်ဂရက်ဆက်တော်ထိတဲ့တာဝန်ရှိသူတူကပြောဆိုလိုက်တယ်လို့သမ္မတအင်ဂျီတော်ကလည်းအနိကဆောက်ကြည့်နေကြောင်းပြောဆိုလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Advice နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟွန်ဆန်းစုကြည်ထံပေးပို့တဲ့စာရင်းမှာတော့မြန်မာစိုးရိမ်နဲ့စစ်တပ်အနေနဲ့လူမျိုးပါတာမခွဲကြဘဲမြန်မာပြည်သူတွေကိုကာကွယ်ဖို့တာဝန်ရှိတဲ့အကြောင်းနဲ့လူနည်းစုတွေပေါ်ကျူးလွန်တဲ့ရက်စက်တဲ့လူရော့တွေကိုရပ်တန့်မှုတောင်းဆိုခဲ့တာပါ။အမေရိကန်သမ္မတအင်ဂျီရောကတော့အခြေအနေခိုင်ပြင်းနေတဲ့အခြေအနေနဲ့ပတ်သက်လို့အနည်းကဆောင့်ကြည့်နေပေမဲ့အစိုးရဘက်အနေနဲ့ထိတွေ့ဆက်ဆံပြောဆိုနေတာမျိုးတော့မရှိသေးတဲ့အကြောင်းပြောဆိုခဲ့ပါတယ
်။ဒါသာပြင်းနေညနေပိုင်းထိတ်တန့်ရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်တင်ဖြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစစ် Internet ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.